မြန်မာစစ်ကောင်စီနဲ့ဒီသတင်းပတ်ထဲညဉ့်ညံ့ဆွေးနွေးခဲ့တဲ့ RCSS SSC တောင်ပိုင်းတပ်ဖွဲ့ကနှစ်ဖက်ဆွေးနွေးမှုတွေကိုညှိနှိုင်းဖို့အချိန်ယူရအောင်မယ်လို့ပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲ RCSS အဖွဲ့ဝင်အဖြစ်ပါဝင်တဲ့ညဉ့်ညံ့လုပ်ငန်းစဉ်ဦးဆောင်မှုအဖွဲ့ PPSD နိုင်ငံကအဖြစ်ကနေနှုတ်ထွက်မဲ့အကြောင်းကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံရေးလှလာသုံးသက်သူဦးတန်းစိုးနိုင်ကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာပ
ါ။ဟုတ်ကဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ဦးဆောင်တဲ့အဖွဲ့အနေနဲ့လက်ရှိအထွေထွေအကြံတဲတွေပါဝင် Federal ရေးဆွေးနွေးကြရမှာစစ်ကောင်စီဘက်ကလည်း2008ဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးခဲ့ပြီးဆက်ဆွေးနွေးဖို့အသင့်မဖြစ်အချိန်လိုသေးတာကြောင့်အခုလိုကြေညာတာပါလို့ထုတ်ပြန်ခဲ့ပါတယ်။ဘာကြောင့်အခုလိုထုတ်ပြန်တာဖြစ်နိုင်ပုံကိုမြမရေလိလာသုံးသက်သူဦးတန်းစိုးနိုင်က
RCSS ကအခုဆွေးနွေးရတာအဆင်မပြေဘူးအဲ့တော့ပြတိယချင်းပြန်ပြီးဆွေးနွေးမယ်ဆိုသူကတော့စစ်ကောင်စီနဲ့ဆက်ပြီးတော့လက်နက်ကင်ပြိပခမဖြစ်ဖဲနဲ့သူ့ခွင့်ရေးတွေရအောင်ယူနိုင်မလဲဆိုတာကိုစဉ်းစားပြီးတော့တတိယချင်းလို့သူကမျှော်မှန်းနေတာဆယ်ချင်းဆက်ပြီးတော့ဆွေးနွေးလေစစ်ကောင်စီကတော့အဲ့ဒီသူတို့လူချင်းတဲ့အမျိုးသားခွင့်ရေးကိုလက်နဲ့ကင်တောင်းဆိုလို့မရဘူးလက်နဲ့ကင်ငင်လို့ရှိရင်စစ်ကောင်စီရဲ့ကြီးကြပ်ကုတ်ကွဲမှုအောက်မှာဆက်လက်ရပ်တည်လို့ရတယ်အဲမင်းတို့နိုင်ငံရေးခွင့်ရေးတွေတောင်းဆိုခြင်းနဲ့ဆိုတော့မင်းတို့လက်နဲ့စွန့်ရပ်သားလို့အဲ့ဒီအလုပ်ကိုလည်း RCSS ကလုပ်မဲ့သဘောမရှိပါဘူးအဲ့ဒီခြေနေရဲ့အမြင့်ဆုံးကတော့ဆက်လက်ပြီးတော့နိုင်ငံရေးပြည်ပခန့်နေပြီးတော့စီးပြည်ပခန့်ပြီးအသွင်ပြောင်းသွားမယ်အနေထားပါပဲ
ဒီ RCSS ချမ်းလက်နက်ကိုင်ဖွဲ့မတိုင်ခင်တခြားတိုင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ ALP ရခိုင်လူမျိုးရေးပါတီ PNL ပို့အမျိုးသားလူမျိုးရေးဖွဲ့ချုပ် LDU လာဟုဒီမိုကရက်တစ်အစည်းအရုံးခေါင်းဆောင်တွေပေါင်းပြီးပြီးခဲ့တဲ့ပတ်ကစစ်ကောင်စီနဲ့လူတဘောဆွေးနွေးရမှာလဲအလားတူလက်နက်ဆက်ကိုင်လို့ရင်စစ်တပ်အောက်မှာဝင်ဖို့ဒါမှမဟုတ်နေကြာဆောင်တက်လုပ်ဖို့ပြောခဲ့ပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်လဲအလားတူလုပ်ဖို့ပြီးခဲ့တဲ့တနင်္လာနေ့ကစစ်ကောင်စီကက်ဘိနက်အစည်းအဝေးမှာပြောခဲ့တာမို့ဒီတဲ့တဖွဲ့တည်းတွေ့တဲ့ RCSS နဲ့လည်းဒီကိစ္စပြောနိုင်တယ်လို့သုံးသပ်မှုတွေရှိနေချိန်မှာဦးတန်းစိုးနိုင်ကဆက်ပြီး
အဲ့ဒီကိစ္စတွေက RCSS အနေနဲ့ပြီးခဲ့တဲ့အတွေ့အကြုံတွေပြန်ကြည့်လိုက်လို့ရှိရင်အခုစစ်ကောင်စီကထုတ်ပြန်တဲ့သဘောထားအသိမဟုတ်ပါဘူးဦးတန်းရွှေလက်ထက်ကလည်းအဲ့ဒီသဘောထားပါပဲဗမာပြည်မှာတပ်မတော်ဟာတခုတည်းရှိရမယ်လက်နက်ကိုင်အင်အားစုမှန်ကတပ်မတော်ရဲ့အုပ်ချုပ်မှုအောက်မှာရှိရမယ်တကယ်လို့လက်နက်ကိုင်ပြီးတော့ခုနလိုFederal Democracy ခွင့်ရည်တွေအတွက်ဆက်လက်ပြီးတောင်းဆိုနိုင်မယ်ဆိုလို့ရှိရင်တော့စစ်တပ်အနေနဲ့လက်မခံနိုင်ဘူး။အဲဒါကြောင့်လက်နက်ကိုင်ဖွဲ့စည်း EAO အဖြစ်ကပြုတ်သွားတဲ့ဖွဲ့စည်းတွေများပြားရှိပါတယ်။ဥပမာအားဖြင့်အရင်တော့ DNL ဖလောင်းအဖွဲ့လက်မခံတဲ့အတွက်လက်နက်တွေကြံဖက်ရှုပ်သိမ်းခံတဲ့စစ်တပ်နဲ့ဝိုင်းပြီးတော့နောက် CNDP ပါ CND လူမျိုးပေါင်းစုံလူမျိုးရေးဖွဲ့ဆိုကိုထွန်းကျော်တို့ဖွဲ့သူတို့ဖွဲ့ကတော့နိုင်ငံရေးတောင်းဆိုမှုတွေသူတို့သိမ့်မလို့တော့ဘူးတမ်မရွန်နဲ့စက္ကဆရဲ့အုံမှာနေကြသောတာလုတ်ပြီးတော့ရပ်တည်နေရတဲ့အခြေအနေရှိပါတယ
်အခုလိုတိုင်းသားတပ်တွေအတွက်အကဲဆက်ပြီးတော့တပ်ပုံစံပြောင်းဖို့အသင့်မဖြစ်သေးတဲ့ကိစ္စရုတ်တရက်ကြဲကြဲလောင်လောင်ဖြစ်ပေါ်လာခဲ့ပြီးတစ်ချိန်တည်းမှာ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်း NCA ဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေပေါင်းဖွဲ့ထားတဲ့ PPSD အဖွဲ့ကနေနိုင်ငံအဖြစ်ကနှုတ်ထွက်ကြောင်းကြေညာတာကဒီကိစ္စနဲ့ဆက်ဆက်နိုင်တယ်လို့သုံးသပ်မှုတွေရှိနေချိန်မှာဦးတန်းစိုးနိုင်ငံ
PPSD ထဲမှာပါဝင်တဲ့အဖွဲ့တွေဟာတကယ်ကြဗမာပြည်မှာဖြစ်နေတဲ့အခုစီးပြိပခါတွေနဲ့ဒီနေ့လှုပ်ရှားမှုတွေမှာမပါပါဘူးအဲ့တော့ဒီထဲမှာဆိုရင်တုံတရားအင်အားရှိတာ RCSS ရှိတယ်ဗျာ KNU ရဲ့အစိတ်ပိုင်းတစ်ပိုင်းရှိတယ်အဲ့တော့ဒါမဲ့အခု KNU အနေနဲ့အူမူဒူစေဖို့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့တမ္မာခုနှစ်ခုရှိတယ်နဲ့ဘယ်တမ္မာကမှနာဂံကောင်တယ်ပေါ်တာမရှိပါဘူးဒီ NCA ကိုဆက်လက်အကောင့်ထဲပေါ်ရင်းမူဒူစေဖို့နဲ့သဘောမတူလို့သူကသူတို့ကဒီစစ်ကောင်စီရဲ့လူငယ်တပ်ဖွဲ့တွေနဲ့ပြင်းထန်တိုက်ပွဲဝင်နေကြတာအဲ့တော့မူဒူစေဖို့မနှုတ်ထွက်လို့ရှိရင်ရှေ့လာမဲ့ KNU ရဲ့ကွန်ဂရက်မှာပြုတ်ချသွားနိုင်တဲ့အနေအထားရှိပါတယ
်တကယ်တော့ဒီနေ့မေလမှာစတင်ခဲ့တဲ့ပထမတစ်ခေါက်ငြိမ်းချမ်းရေးဆင်နွှဲရေးမှာတက်ခဲ့ပြီးဒုတိယတစ်ခေါက်ဆက်တက်ဖို့အလားအလာရှိတဲ့ NMSB မွန်ပြည်သိပ်ပါတီပါဝင်တခြားအဖွဲ့တွေအနေနဲ့လည်းဒီလက်နက်ဆက်ကန်ရေးကိစ္စအပေါ်စိုးရိမ်မှုတွေရှိနေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ
။ဒီမှတ်တွေရဖို့အရေးကြီး